KNU တက်မဟာတုံထိန်းချုပ်ရာကြောက်ကြီးမြို့နယ်ရွှေကျင်မြို့နယ်နဲ့နောက်မုံဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေနေစဉ်ဖြစ်နေပါတယ်။ဩဂတ်စ်လ30ရက်နေ့နဲ့31ရက်နေ့ကတိုက်ပွဲတွေအတွင်းရွှေကျင်မြို့နယ်နဲ့ဆယ်မိုင်အကွာကတန်ဆိတ်မင်းလန်းကျေးရွာတွေကိုလက်နက်ကြီးကြီးစံတွေကျရောက်တဲ့အတွက်ရွာသားနှစ်ဦးသေဆုံးပြီးတော့ကလေးသုံးဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါရယ်။အရက်သားတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရရှိသေးပါဘူး။တိုက်ပွဲတွေကြောင့်စစ်ပေးဆောင်ဒုက္ခသည်တွေပို့ပြီးတော့များလာနေတဲ့အကြောင်းကိုတော့ VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါရယ်ရှင်
။ KNU တပ်မဟာ3ထိန်းချုပ်ရာရွှေကျင်မြို့နယ်ထဲမှာတော့စစ်ကောင်စီရဲ့တန်ဆိတ်ကင်းစခန်းနေရာကို KNU တပ်တွေကဝင်ရောက်ပစ်ခတ်မှုလုပ်ခဲ့ပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်ပြီးမှတော့ကျေးရွာတွေကိုလက်နက်ကြီးကြီးစံတွေကျရောက်ပောက်ကွဲတာကြောင့်ဒေသခံကျေးရွာသား2ဦးသေဆုံးခဲ့ပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တိုက်ပွဲဖြစ်ရာအနီးတစ်ဝိုက်ကကျေးရွာသားတွေစစ်ဘေးရှောင်တွေဖြစ်ထွက်ပြေးနေရကြောင်းဒေသခံကျေးရွာသား2ဦးကပြောပြပါတယ်
။သူတို့စစ်တပ်ဝင်လာတော့ KNU ကသူ့နေမြေအပိုင်းမှာမဝင်ဘူးသူအဲ့တော့သူကမနေတော့ကရင်ရွာဝင်ပြီးတော့ကရင်ဝင်ပြီးတော့ဝင်တက်တာပါမလဲဒီစစ်တပ်ကျွန်တော်တို့ဒီခနေ့ရှိအရွှေရန်နေတော့ကြောက်ကြီးရှိဟိုအနားမှာသူကကင်းစခန်းနေချာလေအဲကင်းစခန်းနေချာတော့သူကကရင်ရွာဝင်ပြီးဝင်တက်တယ်ဝင်တက်တဲ့ခါကျတော့သူကဟိုထွက်ပြေးပြီးတော့တန်ရရလူရှိတယ်ပေါ့ထွက်ပြေးပြီးတော့သူကရွာတယ်ဟိုဘယ်နဲ့ကျင်းထက်ထွက်သွားတာအခုဖြစ်တာတန်စိတ်မင်းလန်းကြီးရောမှဖြစ်တာမှာသူကျင်တဲ့ကြောက်ကြီးလမ်းပေါ်မှာရှိနေတန်စိတ်မင်းလန်းကြီးရွာမှာတည်တာအဲ့ဘီနာရွာတွေကတန်စိတ်ကြီးရွာတို့အင်္ဂနီကြီးရွာတို့ကြောက်တန်းကြီးရွာတို့ကလူတွေကအကုန်ဖတ်ပြရတာပြစ်ထဝိုင်းခါမှာဟဲ့တန်စိတ်မင်းလန်းကြီးရွာနှစ်ဦးတည်ပြီးတော့သုံးတန်ရတယ်သုံးကလေးသုံးနှစ်6နှစ်10နှစ်သုံးပေါ့အားလုံးဆိုရင်တန်စိတ်မင်းလန်းကြီးရွာဆိုရင်အားလုံးရွာလေးရွာပေါ့အဲ့လိုရှိနေတည်သူကဖတ်ပြရတာပေါ့
စစ်ကောင်စီရဲ့စခန်းငယ်တစ်ခုဖြစ်တဲ့တန်စိတ်စခန်းကို KNU ကပြစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာမှန်ကန်ကြောင်းစခန်းသိမ်းတာတွေတော့မဖြစ်ခဲ့ဘူးဆိုပြီး KNU သတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံစောယွာခွေတူးကအခုလိုပြောပါတယ
်စခန်းကတော့ကျွန်တော်တို့သိမ်းတာတော့မဟုတ်ဘူးစခန်းတော့ရှိတာတော့မဟုတ်ဘူးဒီမှာစခန်းကတော့သိမ်းလို့ရတဲ့အနေထားရှိတယ်ဒါမှမဟုတ်မသိဘူးဆိုတော့အတိအကျတဲ့စခန်းလည်းမဟုတ်ဘူးအမျိုးပေါ့ဆက်ကြည့်ကြည့်နေတဲ့မှာစစ်ကောင်စီဖက်ကတော့မသိကူလာတဲ့ကအလင်းပစ္စည်းကနေကတော့တန်ဆိတ်ရောတာနေရောက်တော့လင်းစကီမှပြည်စီဝါရကြည့်တာ
။တန်ဆိတ်မင်းလန်းကြီးရွာကတော့ရွှေကျင်မြို့နယ်နဲ့ကြောက်ကြီးမြို့နယ်ကိုဆက်သွယ်ထားတဲ့ကားလမ်းမပေါ်မှာရှိပြီးရွှေကျင်မြို့နယ်ဆယ်မိုင်กว่าမှာရှိတာပါ။ကရင်အခေါ်စောထီလို့ခေါ်တဲ့ရွှေကျင်မြို့နယ်ဟာကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ3ထိန်းချုပ်ရာနယ်မြေအတွင်းမှာရှိပြီးစီမံအုပ်ချုပ်မှုတွေကို KNU ကလုပ်သွားမှာဖြစ်တယ်ဆိုပြီးပြီးခဲ့တဲ့ဇူလိုင်လက KNU ကလည်းသတင်းထုတ်ပြန်ထားပါတယ် KNU ထိန်းချုပ်ရာတပ်မဟာ9ခုရှိပြီးတပ်မဟာ6ခုမှာတိုက်ပွဲတွေလည်းဖြစ်နေတယ်လို့ဆိုပါတယ်အဲ့ဒီထဲကတပ်မဟာ5ခုမှာတော့တိုက်ပွဲတွေနေ့စဉ်ဖြစ်နေတယ်လို့လည်း KNU သတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံစောယွာခွေတူးကအခုလိုပြောပါတယ်
စီကံမင်းတို့ကိုခုခံတိုက်ပွဲဆင်းနေတော့စက်ပြားတော့ဉာဏ်ရှိတာဖြစ်တဲ့ပုံစံတွေတမန်ကဖြစ်တယ်တမန်နဲ့ဖြစ်တယ်တမန်တောင်းဖြစ်တယ်တမန်လေးကတော့ဒီကြားဖြစ်တယ်တမန်ငါတော့ဒီတိုင်းဖြစ်တယ်တမန်၆လည်းဒီတိုင်းဖြစ်တော့
KNU တက်မှ3ထိတ်ချုပ်ရနယ်မြေတွေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးအခုလိုမျိုးနှစ်ဖက်တိုက်ပွဲတွေအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့် KNU တပ်မှ3နယ်မြေအတွင်းမှာအရက်သားတွေထိခိုက်သေးဆုံးဒဏ်ရာရတာတွေလည်းမကြာခဏရှိနေပါတယ်အခုဆိုရင်အဲ့ဒီဒေသမှာစစ်ဘေးရှောင်6000ကျော်ရှိရာကနေအခုရက်ပိုင်းအတွင်းလက်နက်ကြီးကြီးစံတွေကျရောက်တာကြောင့်ထပ်မံထွက်ပြေးနေရပြီးစစ်ဘေးရှောင်ဒုက္ခသည်တွေပို့ပြီးတော့တိုးလာနေပါတယ်ရှင်